မြန်မာနိုင်ငံကသတင်းရယူခွင့်အပိုင်းမှာအဟန့်တားဖြစ်နေတာတွေကိုဖယ်ရှားနိုင်မှသာမြန်မာသတင်းမီဒီယာတိုးတက်မှုရှိလာမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းမီဒီယာနေ့မှာမြန်မာသတင်းစာဆရာတွေကထောက်ပြကြပါတယ်2012နောက်ပိုင်းမြန်မာနိုင်ငံမှာသတင်းမီဒီယာအခြေအနေတိုးတက်လာခဲ့ပေမဲ့အခုအစိုးရသည့်လက်ထက်မှာတိုးတက်မှုတွေတက်နေတယ်လို့ယူဆကြတာပါတစ်ချိန်တည်းမှာပဲပြည်မသတင်းမီဒီယာတွေနဲ့လူမှုကွန်ရက်ကသတင်းတွေကိုရောထွေးပြီးသတင်းမီဒီယာအပေါ်ယုံကြည်မှုကျလာတဲ့သဘောတွေလည်းတွေ့လာရတယ်လို့ဆိုပါတယ်ကမ္ဘာမီဒီယာနေ့မှာမြန်မာသတင်းမီဒီယာတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာစုံစမ်းမေးမြန်းထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါ
မြန်မာနိုင်ငံအနေနဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအရင်အခြေအနေတွေကထက်ပိုမိုဆိုးရွားတဲ့အခြေအနေဖြစ်လာတယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြကြသလိုပြည်တွင်းသတင်းစာဆရာတွေအနေနဲ့သတင်းလွတ်လပ်ခွင့်ပိုမိုရရှိဖို့တောင်းဆိုနေကြတာပါဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့25ချိန်မြောက်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာတော့သတင်းလွတ်လပ်ခွင့်ဟာလူပောင်အတိုင်းအဝန်းအတွင်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့သတင်းလွတ်လပ်ခွင့်ပုံမကောင်းမွန်စွာရရှိဖို့ကိုတော့သတင်းရယူခွင့်ကိုပိတ်ပင်တားဆီးထားတဲ့ကိစ္စတွေကိုဖြေရှင်းပေးဖို့လိုပြီးလို့သတင်းမီဒီယာကောင်စီကအဖွဲ့ဝင်ဦးမြင့်ကျော်ကပြောလိုက်ပါတယ
်ဆိုရှယ်မီဒီယာတွေမှာအားကောင်းတာပေါ့အဲ့ပုံမှာဟိုသတင်း informationမူတန်းတူရဟာရီရောနောက်ကဒီဆိုရှယ်မီဒီယာရဲ့ဟိုဒီကောမုံတကားရောစတင်အဲ့လိုဟာတွေနဲ့မီဒီယာကဟိုတကယ်မီဒီယာနဲ့တာဝန်ယူရှိတဲ့မီဒီယာနဲ့ဆိုရှယ်မီဒီယာနဲ့ကဟိုရောထွေအမှတ်မှားလာကြတယ်အဲ့ဒါတွေနဲ့ဒီသတင်းမီဒီယာပေါ်မှာဟိုယုံကြည်မှုတွေလည်းကျလာတော့เนาะဆိုတော့ဟိုအခုလက်ရှိရောင်းနေတဲ့နေထားတော့ဟိုနှစ်ကိုပထမ5နှစ်ပိုင်းမှာရလာတဲ့ဟာကိုဟိုပြန်ပြီးတော့အဲ့အခြေအနေတည်းမရရအောင်ကြိုးစားနေရတဲ့သဘောရှိတယ်။ဒီထက်တိုးတက်ဖို့ကအခက်အခဲတွေရောင်းနေရအများအတားအဆီးအများကြီးဖြစ်နေအောင်နော်။ဒရင်ရွယ်ကိုတားဆီးထားတဲ့ကိစ္စတွေရောအဲ့ဒါတွေကိုဖြေရှင်းဖို့ဟိုလူရောသက်ဆိုင်တဲ့တခြားဖွဲ့စည်းတွေနဲ့ရောလောက်ဆောင်တင်တယ်လို့ကျွန်တော်ထင်ပါတယ်
။ဆက်သွယ်ရေးပုံမှာ66ကားကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တာထားတဲ့ဥပဒေဟာဒရင်သမားတွေအတွက်အဓိက6လက်နေတဲ့ဥပဒေတစ်ခုပါ။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ဖို့အတွက်ဖြင်းစင်ရမယ့်ဥပဒေတွေအတွက်အစိုးရအနေနဲ့လှုံ့ဆော်မပေးနိုင်တဲ့၍သတင်းသမားတွေထပ်ပြီးတရားစွဲဆိုခံရမှုတွေရှိလာနိုင်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုံ့ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကဗျာဆရာမောင်ဆောင်ကပြောပါရစေ။အဲ
မီဒီယာဥပဒေတွေကကျွန်တော်ပြင်ဆင်နိုင်မယ်ဆိုရင်သတင်းသမားတွေတရားစွဲခံရမှုတွေကိုအခြားဥပဒေနဲ့တရားစွဲတာမျိုးတွေကျွန်တော်ဟန်တာအောင်လုပ်လို့ရတဲ့အခြေအနေရှိတယ်။ဒါပေမဲ့ဒီလက်ရှိလွတ်တော်အဝတ်ဆွေးရပြန်နဲ့ပတ်သက်ပြီးဆောင်ရွက်တာကိုကျွန်တော်တို့မတွေ့ရဘူး။အဲဒီဟာကိုမပြင်းနိုင်မချင်းတော့ကျွန်တော်တို့ဒီမှာတရားစွဲခံရတဲ့ကိစ္စကတော့ဥပဒေပေါင်းစုံဥပဒေမျိုးစုံနဲ့နေရာမျိုးအခြေမျိုးမှာဖြစ်ပေါ်နေဦးမယ်လို့ကျွန်တော်ထင်နေတယ
်။လက်ရှိမှာတော့မြန်မာနိုင်ငံအနေနဲ့ရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးတရားစွဲဆိုခံရရနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေသတင်းမီဒီယာတွေရဲ့ဝေဖန်ပြောဆိုခံရတာလည်းဖြစ်ပါတယ်။အစိုးရလှုပ်ဝက်ချက်အဥပဒေဖောက်ပြန်မှုနဲ့တရားစွဲဆိုခံထားရတဲ့ကိုဝါလုံးကတော့လက်ရှိထောင်ထဲမှာတရက်နေရခြင်းဟာသတင်းလွတ်လပ်ခွင့်အတွက်ဘလောက်တန်ဖိုးရှိလဲဆိုတာကိုအစိုးရအနေနဲ့ပိုပြီးသိသာထင်ရှားစေတယ်လို့မနေ့ကရုံးထုံးမှာအခုလိုပြောပါရစေ။
ကျွန်တော်တို့အတွက်ကိုဒီမနေ့ပြန်မှာကြားအောင်မဲ့ press period တွေကတိတ်ကိုအသေးပဲရှိမယ်လို့ကျွန်တော်ခံစားရပါတယ်။ကျွန်တော်တို့အတွက်အများကြီးအသေးပဲရှိမှာပါ။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့အချင်းချင်းထောင်ထဲမှာတရက်နေရတိုင်းနေရတိုင်းဒီသတင်းလွတ်လပ်ခွင့်ကဘလောက်တရားအောင်တန်ဖိုးရှိတယ်ဆိုတာကိုကျွန်တော်တို့ကိုယ်တိုင်လည်းခံစားရပါတယ်။ဒါကြောင့်ကျွန်တော်တို့လည်းအများကြီးဟိုအမှန်တရားအတွက်ဖြစ်လာဖို့လည်းမျှော်လင့်ပါ။နောက်တစ်ခုကတော့ကျွန်တော်တို့ကိုခေါင်းထဲမှာတရက်ထားတာကဟိုလက်ရှိအစိုးရဒီမိုကရေစီကိုသွားနေတဲ့အစိုးရအနေနဲ့သူတို့ဟိုပို့ပြီးတော့တာဝန်ယူရမယ်ဒီမိုကရေစီအတွက်သတင်းလွတ်လပ်ခွင့်အတွက်သူတို့ပို့တာဝန်ရှိတယ်တာဝန်ခံရမယ်ဆိုတဲ့ဟာကိုပို့ပြီးတော့သိသာထင်ရှားစေတာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အတင်းထားပါတယ်ဘလောက်ပဲကျွန်တော်တို့အကျဉ်းချနေပါစေနော်လက်ပြန်မှာကြားအောင်မဲ့ press freedom တွေကိုလည်းကျွန်တော်တို့ကျင်းထောင်နေရနေပဲကျွန်တော်တို့ဂုဏ်ပြုနေမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့လက်ရှိအစိုးရတဲ့လက်ထက်မှာတရားစွဲဆိုခံထားရတဲ့သတင်းသမား24ဦးရှိနေပြီးဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုခံထားရတဲ့အမှုကတော့စစ်ချမှုဖြစ်ပါတယ်။ဒီကနေ့25ချိန်မြောက်ကမ္ဘာသတင်းလွတ်လပ်ရေးနေ့မှာတော့မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယိုးမြန်မာနိုင်ငံဥရောပတန်ကိုယ်စားလှယ်အဖွဲ့တို့ကသတင်းလွတ်လပ်ခွင့်ရရှိရေးအတွက်အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တန်ယိုးအသီးသီးကထုတ်ပြန်ချက်ထုတ်ထားကြပါတယ်ခင်ဗျာ။